စီတင်းမာနေတဲ့ကြားပြင်းနဲ့ဒေသခေါ်ကင်းနီပြင်းနဲ့ဒီမော့ဆုမြို့နယ်အရှိတ်ချန်ကရက်ဆက်တိုက်ပွဲတွေကြောင့်တောင်းနေချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးတင်းရှောင်နေကြရတယ်လို့စစ်ဆောင်တွေကပြောပါတယ်။လွိုက်ကော်ဘက်တင်းရှောင်လာတဲ့ဒေသခံတို့ကစစ်ကောင်စီကိမှစစ်ဆေးဖန်ဆီးခံရတယ်လို့ပြောပါတယ်။စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့လုံခြုံပစ်ခတ်တဲ့အပြင်မနေ့ကဒေါသမကြီးရွာအုပ်စုမှာလေရင်နဲ့ပါပုံကျဲတက်ခတ်ခဲ့တယ်လို့စစ်ဆောင်တွေကဆက်ပြောပါတယ်။ဒီနေ့မနေ့ပိုင်းထိလည်းလက်ရကြီးပြက်ခတ်သံတွေချားနေရတယ်လို့သတင်းပို့ထားတာကိုအခြေခံပြီးကိုစော်ဝဲလိုက်ပြောပြပေးပါဦးခင်ဗျာ
စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တွေနဲ့ KNY ဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားရက်ဆက်တိုက်ပွဲဖြစ်ပွားနေတယ်လို့ဒီမော့ဆိုအရှိဘက်ချန်းစစ်ဆောင်တူက VOA ကိုပြောပါတယ်မနေ့ကဒေါသမကြီးကျေးရွာဘက်မှာလေရင်နဲ့ဘုံကျဲခံရတယ်လို့ဆိုပါတယ်ဒီကနေ့မနေ့ပိုင်းထိလက်နက်ကြီးပြက်ခတ်သံတွေချားနေရတယ်လို့အဲ့ဒီစစ်ဆောင်ကအခုလိုပြောပါတယ်
တိုက်ပွဲဖြစ်တာအမေကငါရဲ့ခေါင်းရောက်ရှိပြီးမမေကလေနဲ့လာကျဲတယ်လေဒေါသမကလေနဲ့လာကျဲတော့ဖြစ်ဆောင်တယ်ဘလို့ကနေတော့မရတော့အဆက်မှာဖြစ်တဲ့ကျဲမှာဒီကအတန်ကြီးကြားနေရတရားပဲဒါပေမဲ့အဒီအထိဖြစ်မှာမဖြစ်လာဆိုတော့ပတိထားဘောဒါပေမဲ့အတန်ကြီးတော့ကြားနေရတယ်တိုက်ပွဲဖြစ်တာလားဒါမှမဟုတ်တို့ကပဲနန်းထူးနေရလားဆိုတော့မသိပါဘူးဘောအလုံးကြီးအတန်ကြီးနဲ့ကြားရတာ
ဒီမော့ဆိုနယ်ကလက်တလောတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။တိုက်ပွဲကြောင့်ဒေါသမကြီးကျေးရွာအုပ်စုထိပိုကလိုကျေးရွာအုပ်စုတွေကရွာပေါင်းဆယ်ရာတဲ့မင်းတွေကတောင်းနဲ့ချီတဲ့ဒေသခံတွေပြေးလွှားနေကြရပြီးအများစုကဒီမော့ဆိုအနောက်ဖက်ချမ်းလွိုင်းကော်မြို့စတဲ့နိစ္စရာတွေကိုတင်းချောင်လာကြတယ်လို့စစ်ဆောင်တွေကပြောပါတယ်။လွိုင်းကော်မြို့နယ်ဘက်ကိုစစ်ဘေးချောင်လာတဲ့ဒေသခံတွေသူတို့လာရလမ်းတွေမှာစစ်ကောင်စီဂိတ်တွေနဲ့တိုးပြီးစစ်ဆေးခံရပြီးဖမ်းဆီးခံရသူတချို့လည်းရှိနေတယ်လို့နောက်ထပ်စစ်ဆောင်တဦးကပြောပါတယ
်ဒီနေ့လည်းကြောက်ပြီးမိတုံးသူပဲရှိသေးတယ်ပေါ့နော်တချို့ကမိုက်ကောလာတဲ့လူတော့ပုံပြောစစ်ဆေးခံရတာပေါ့တချို့ဆင်လည်းဖမ်းခံရတယ်ဆိုတဲ့ဟာတွေလည်းတချို့ကြားတယ်စစ်ဆောင်လာတဲ့ထဲမှာဆန်လာစစ်ဆေးခံရရင်နဲ့ဖမ်းခံရတဲ့တချို့လည်းရှိတယ်လို့လည်းကြားတယ်သူတို့လည်းကိုရလာတဲ့ဖွဲ့တွေကတော့အဲ့လိုအခက်အခဲတွေရှိတာပေါ့နောက်တချို့ကတော့ဒီနောက်ဖက်ချမ်းမှာပဲစစ်ဆောင်တယ်ပြီးတဲ့ခါမှာလည်းဘာမှမယူမီရဲ့လူတွေလည်းရှိတယ်သူပူလို့အလာတော့သူတို့တက်ပုခက်ခဲတာတော့စာဆောင်ပေါ့ရွာမှာပဲစစ်မဆောင်ပဲနဲ့ဒီတိုင်းပဲငြိမ်နေတဲ့ရွာသားတချို့လည်းရှိနေတယ်ဆိုတော့သူတို့လည်းပြည်စရာလည်းမရှိဘူ
းတက်ပွဲကြောင့်ဒေသခံတွေမကြာခဏဘေးလူရာကိုပြောင်းရွှေ့နေထိုင်ရပြီးယာယီတဲဆောက်ဖို့အမိုးအကာတွေလည်းအရန်လိုအပ်နေတယ်လို့စစ်ဆောင်တွေကပြောပါတယ်
အခက်အခဲရောမျိုးစုံရောဘာလို့ဆိုတနည်းအားဖြင့်တနည်းအားပြောင်းရွှေ့ရတာရဲ့အဓိကအခက်ခဲသောအမှုအကာပဲဘာလို့ဆိုနောက်တနည်းအားဖြင့်တနည်းအားသွားရတော့ကိုမျိုးဖို့အတွက်အဆောက်တဲရတဲ့ခါကြီးတစ်ခါပြန်လုပ်နေရတာပေါ့နော
်တိုက်ပွဲဖြစ်တဲ့နေရာပိုကျဲပြန့်လာပြီးပြင်းထန်လာတဲ့တိုက်ပွဲကြောင့်ဒီမော့ဆိုနယ်အရှိဘက်ချမ်းကနေအနောက်ဖက်ချမ်းဘက်ကိုဒေသခံ9000လောက်ရောက်လာကြတာလို့ဒီမော့ဆိုမျိုးနယ်ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံတဦးက VOA ကိုပြောပါတယ်စစ်ကောင်စီတပ်တွေအဖက်ဖက်ကစစ်ကြောင်းထိုးနေတာကြောင့်ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားလာတာလို့ဒီမော့ဆိုမျိုးနယ်ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကအခုလိုပြောပါတယ်
။အများကြီးစစ်ကောင်စီကစစ်ကြောင်းထိုးလာလို့ဖြစ်ကြတော့တော့ဒီမော့ဆိုရဲ့အနောက်ဖက်ကိုဒီကဒီဒဏ်ရီကပိုက်တဲ့နေသားမျိုးပေါ်လို့ကျွန်တော်တို့ဒီနေတယ်။ဒါဖြစ်လို့ဆိုရင်တော့အခုကဒီတောင်နဲ့တင်းရက်ဖက်နဲ့စီလောင်းကိုဆောင်းပြောင်းတဲ့ဖက်မှာဒီစစ်ကြောင်းထိုးလာတယ်။ဒီခုံရဲ့နောက်ပေါ်တော့ခေါင်းကြီးတစ်ဖက်နဲ့စစ်ကြောင်းထိုးလာတယ်။ဒီစစ်ကောင်မဖက်ကမကြောင်းထိုးလာဘူးစစ်ကြောင်းကကျွန်တော်တို့ဒီဒီရဲ့မြေကြီးတိတိမရှိဘူးနော်။နောက်ဒီဒီဒေါ်နစ်ကူရောက်ခဲ့မှာအကြောင်းဒီပြတာကျွန်တော်ပြောတဲ့ဒီဒေါ်ဆေရိုဒီချီကိုကလိုရဲ့ခဲ့မှာလည်းအကြောင်းပဲနော်
။ဒီမော့ဆိုမြို့အနီးဝန်းကျင်မှာစစ်ကောင်စီရဲ့တပ်မ66တပ်မ89နေအရင်ကလေးကလှုပ်ရှားနေတာပါ။အခုဒီဒေသမှာရောက်နေတဲ့စစ်ကောင်စီတပ်ဖွဲ့အတော်များများဟာအရင်လိုတိုင်ရင်တက်ခွဲတစ်စိမ့်နဲ့နံပါတ်တွေအတိအကျမပါတော့ဘဲနေကြာပန်းတစ်စိမ့်တွေတတ်ထားတာတွေ့ရတယ်လို့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ကပြောပါတယ်ခင်ဗျာ။